တရုတ်နိုင်ငံမှာကလေးနှစ်ယောက်ယူဖို့မူဝါဒကမအောင်မြင်တဲ့အတွက်2018ခုနှစ်တွင်ကလေးမွေးဖွားမှုနှုန်းက73ရာခိုင်နှုန်းကျော်ကျဆင်းနေပါတယ်။ပြီးခဲ့တဲ့နှစ်တွင်မှမွေးဖွားခဲ့တဲ့ကလေးဦးရေက15တန်းထက်နည်းတဲ့အကြောင်း China Global Television Network CGTN ကတောက်ကြားနေမှကြေညာခဲ့တာပါ။လူငယ်ဦးရေလျော့နည်းလာမှုကြောင့်အလုံးလုံးတဲ့အရွယ်လူငယ်လူဆွမ်းအားရင်းမြစ်နည်းလာတာကြောင့်တရုတ်ပြည်မှာကလေးနှစ်ယောက်ထိတိုးပြီးတော့ယူဖို့တိုက်တွန်းတဲ့မူဝါဒကို2016ခုနှစ်စံပိုင်းမှာစတင်ခဲ့ရလဲဖြစ်ပါတယ်။ကလေးနှစ်ယောက်ယူဖို့တိုက်တွန်းတဲ့မူဝါဒစကျင့်သုံးတဲ့ပထမနှစ်မှာတော့ကလေးပေါင်း 18.86 တန်းမွေးဖွားခဲ့ပေမဲ့လည်းနောက်နှစ်နှစ်အတွင်းမှာတော့ကျဆင်းခဲ့ပါတယ်။ကျမရေးဆောင်ရှောက်မှုဈေးကြီးတာနေထိုင်ဈေးကြီးတာနဲ့အိမ်တောင်ပြည့်ရဲ့အချိန်နောက်ကျမှုတွေကြောင့်ကလေးမလိုချင်တာတွေကြောင့်လည်းကလေးမွေးဖွားမှုနှုန်းကျဆင်းခဲ့တာဖြစ်ပါတယ်။